သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများယခုတင်ဆက်ပေးမှာကတော့2024ကမ္ဘာစိတ်ကျန်းမာရေးနဲ့စိတ်ကျန်းမာရေးဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်ကမ္ဘာစိတ်ကျန်းမာရေးနေ့ဟာ2024ခုနှစ်မှာလူများအားစုပေါင်းဒုက္ခကိုဦးစားပေးရန်တိုက်တွန်းထားပါတယ်အောက်တိုဘာလ10ရက်ယနေ့တွင်ကြားရောက်တဲ့ကမ္ဘာစိတ်ကျန်းမာရေးနေ့ကိုကမ္ဘာတဝန်းမှာကျင်းပကြမှာဖြစ်ပါတယ်ယခုနှစ်ကမ္ဘာစိတ်ကျန်းမာရေးနေ့အတွက်ဆောင်ပုဒ်မှာအလုံးမှာစိတ်ကျန်းမာရေးဆိုတာပဲဖြစ်ပါတယ်။ဖေဂျိုစိန်သည်အပြည်ပြည်ဆိုင်ရာစိတ်ကျန်းမာရေးကိုအသိပညာပေးတဲ့သင်္ကေတဖြစ်ပါတယ်။စိတ်ကျန်းမာရေးသည်အလုံးခွင်၌လဲစိတ်ကျန်းမာရန်အတွက်ဖြစ်ပါတယ်။ဆောင်ပုဒ်ဟာလူများအဖွဲ့အစည်းများနဲ့လူအသိုက်အဝိုင်းများရဲ့အကျိုးစီးပွားအတွက်လုပ်ငန်းခွင်မှာစိတ်ကျန်းမာရေးနဲ့ဒုက္ခချမ်းသာရေးကိုကံတွယ်ဖြည့်ရှင်းရန်အရေးကြီးတဲ့အကြောင်းကိုမိမောင်းထိုးပြထားတာဖြစ်ပါတယ်။အရွယ်ရောက်ပြီးသူ၄ဦးမှတဦးသည်တစ်ချိန်မဟုတ်တစ်ချိန်မှာစိတ်ကျန်းမာရေးဆိုင်ရာအခက်အခဲများကိုတွေ့ကြုံခံစားရတော့လေအများစုကအရေးပေါ်အခြေအနေကိုရောက်ရှိနေသောအခါမှလည်းအကူအညီအနည်းငယ်သို့မဟုတ်လုံးဝရရှိမှာမဟုတ်ပါဘူး။ဩစတြေးလျမှာနေထိုင်သူများသည့်အင်္ဂလိပ်ဘာသာစကားမှလွဲ၍တခြားဘာသာစကားကိုပြောသူများဖြစ်တဲ့ Language Other Than English LOTE Speaker များသည့်၎င်းတို့ရဲ့ကိုယ်ပိုင်ဘာသာစကားဖြင့်စိတ်ကျန်းမာရေးဆိုင်ရာဝန်ဆောင်မှုများကိုရယူနိုင်ပါတယ်။သင်ပြီးနေသို့မဟုတ်နေမြေအတွင်းဝန်ဆောင်မှုများကိုဝင်ရောက်ရှာဖွေရန်အတွက်လိုအပ်ပါတယ်။စိတ်ကျန်းမာရေးဝန်ဆောင်မှုများကိုနိုင်ငံတော်ဝန်မှဘာသာစကားအမျိုးမျိုးဖြင့်ရရှိနိုင်ပြီးအများစုကိုပြည်내နဲ့နေမည်များကစီမံခန့်ခွဲပါတယ်။စိတ်တက်ချခြင်းနဲ့စိုးရိမ်ပူပန်ခြင်းကဲ့သို့သောကိုဗစ် -19 ဖြစ်ပွားမှုအစားပြုတဲ့အချိန်ကစလို့စိတ်ကျန်းမာရေးဆိုင်ရာပံ့ပိုးမှုလိုအပ်သည့်အခြေအနေများစိတ်အားငယ်ခြင်းသောကရောက်ခြင်းစိတ်ဒဏ်ရာလွန်ယောဂပင်ကိုယ်ပုံမှန်မှုများသို့မဟုတ်စိတ်ပိုင်းဆိုင်ရာယောဂများအထိစိတ်ချမ်းမာရေးဆိုင်ရာပံ့ပိုးမှုလိုအပ်သည့်အခြေအနေများစွာရှိနေပါသည်။ဒီအဖွဲ့အစည်းများမှာ၎င်းတို့ရဲ့ကိုယ်ပိုင်စကားပြန်များမရှိသောကြောင့်၎င်းတို့သည်ဘာသာစကား150ကျော်ဖြင့်ဖုန်းနှင့်ဝက်ဘ်ဆိုက်တွင်ဘာသာပြန်ခြင်းဝန်ဆောင်မှုများကိုအသုံးပြုခွင့်ပေးသည့်အမျိုးသားဖက်ဒရယ်အစိုးရရန်ပုံငွေဝန်ဆောင်မှုဘာသာပြန်ခြင်းနှင့်စကားပြန်ဝန်ဆောင်မှု TIS ကိုအသုံးပြုကြပါသည် Embrace Mental Health စိတ်ကျန်းမာရေး Australia Mental Health Australia မှဦးဆောင်လုပ်သည့် project တစ်ခုဖြစ်ပြီးယဉ်ကျေးမှုနှင့်ဘာသာစကားကွဲပြားသော CALD နောက်ခံများမှလူများအတွက်စိတ်ကျန်းမာရေးဆိုင်ရာအရင်းမြစ်များဝန်ဆောင်မှုများနှင့်အချက်အလက်များကိုယဉ်ကျေးမှုအရလက်လန်းမီနိုင်သောပုံစံဖြင့်ပံ့ပိုးသည့် project တစ်ခုဖြစ်ပါတယ် Forum of Australian Services for Survival of Torture and Trauma FASSTD သည်နိုင်ငံရခြားမှ Australia သို့ရောက်ရှိလာသောညှဉ်းပန်းနှိပ်စက်မှုနှင့်စိတ်ဒဏ်ရာများမှလွတ်မြောက်လာသူများနှင့်လက်တွဲလှုံ့ဆော်တဲ့ Australia ရဲ့အထူးကျွမ်းကျင်နှင့်ပြန်လည်ထူထောင်ရေး Agency 6ခုရဲ့ကွန်ရက်တစ်ခုဖြစ်ပါတယ် FASST agency များရဲ့သုံးစွဲသူအများစုသည်ဒုက္ခသည်များဖြစ်သို့မဟုတ်လူသားချင်းစာနာထောက်ထားမှုဆိုင်ရာ visa အစီအစဉ်ရဩစတြေးလျသို့ရောက်လာကြသူများဖြစ်ပါれဩစတြေးလျရဲ့ပြည်နယ်နှင့်နယ်မြေတစ်ခုစီတွင် FASSTD အဖွဲ့ဝင် agency တစ်ခုစီရှိပါれအမျိုးသားစိတ်ပိုင်းဆိုင်ရာ hotline များနဲ့ဝန်ဆောင်မှုများတချို့ရဲ့ဆက်သွယ်နိုင်တဲ့စီစဉ်များကအောက်ပါတိုင်းဖြစ်ပါတယ် Lifeline lifeline.org.au သို့မဟုတ် 1311 14ကိုခေါ်ယူပြီးဆက်သွယ်ပါ Mission Australia missionaustralia.com.au beyondblue beyondblue.org.au သို့မဟုတ် 1300224636ကိုဆက်သွယ်ပါheadspace.org.au ဖြစ်ပါတယ် Suicide Callback Services ရဲ့ဖုန်းနံပါတ်ကတော့1300 659 467သို့မဟုတ် suicidecallbackservice.org.au ကိုဆက်သွယ်နိုင်ပါတယ် Kids Helpline ရဲ့ဆက်သွယ်နိုင်တဲ့နေရာကတော့ kidshelpline.com.au သို့မဟုတ်1800 55 1800ကိုဆက်သွယ်ပါ Men Australia Men's Line Australia ကတော့ mensline.org.au သို့မဟုတ် 1300 789978ကိုဆက်သွယ်ပါ ကျန်းမာရေးဌာနသည်၎င်းတို့ရဲ့စိတ်ကျန်းမာရေးနဲ့ဒုက္ခအတွက်အကူအညီလိုအပ်နေသူတိုင်းအတွက်ပံ့ပိုးပေးတဲ့ Head to Health လို့ခေါ်ဆိုပါတယ်ကွဲပြားသောယဉ်ကျေးမှုနောက်ခံမှလူများကိုပံ့ပိုးကူညီခြင်းအကြောင်းအရာစာမျက်နှာမှာကျန်းမာရေးဆိုင်ရာယဉ်ကျေးမှုဆိုင်ရာအချက်များအားအသိမှတ်ပြုရန်ရည်ရွယ်တဲ့အကြံဉာဏ်များရှိနေပြီးသင်စိတ်ကျန်းမာရေးကိုမြေတို့ဂရုစိုက်ရမြေကိုလက်တွေ့ကြတဲ့အကြံဉာဏ်များနဲ့လိုအပ်သည့်အခါအကူအညီရယူရန်အကြံပြုချက်များကိုပေးထားပါတယ်။ညူဆာဝေး Mental Headline ကတော့ယူဆောင်ဝေးမှာရှိတဲ့လူတိုင်းရရှိနိုင်ပြီးဖုန်းနံပါတ်ကတော့1800 011 511ကိုဆက်သွယ်နိုင်ပြီးတပတ်လ9ရက်တရက်လ24နာရီဖွင့်လှစ်ထားပါတယ် Transcultural Mental Health Center TMHC TMHC ဒီနိုင်ငံတဝန်းရှိဝန်ဆောင်မှုပေးပြီးယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားသော CALD နောက်ခံလူများအတွက်စိတ်ကျန်းမာရေးဝန်ဆောင်မှုများကိုလက်လမ်းမြင်နိုင်စေရန်မြင့်တင်ပေးသလိုစေခန်းဆိုင်ရာတိုင်ပင်ဆွေးနွေးခြင်းနဲ့အကဲဖြတ်ခြင်းစိတ်ကျန်းမာရေးမြင့်တင်ခြင်းအရေးအမြင့်များဖွံ့ဖြိုးတိုးတက်စေပြီးပညာရေးနဲ့လေ့ရှင်းမှုများကိုပံ့ပိုးပေးတဲ့အဖွဲ့ဖြစ်ပါတယ် DMHC သည်ညူဆာဝေးကျန်းမာရေးဝန်ဆောင်မှုနဲ့ချိတ်ဆက်ထားတဲ့လူတူချင်းစီနဲ့မိသားစုများအတွက်ဘာသာစကားနှမျိုးဖြင့်စေကများကိုအသုံးပြု၍အခမဲ့ဝန်ဆောင်မှုများကိုပေးဆောင်ပါれဝန်ဆောင်မှုများကိုရယူရန်ဒေသတွင်စိတ်ကျန်းမာရေးအဖွဲ့မှလွှဲပြောင်းပေးပို့ရန်တော့လိုအပ်ပါれ TIS မှစကားပြန်ကို DMHC ဝန်တမ်းများမှမပြောသောဘာသာစကားများအတွက်ရရှိနိုင်ပါれညမနှိပ်စက်မှုဒဏ်ရာမှလွတ်မြောက်လာသူများအတွက်ကုသရေးနဲ့ပြန်လည်ထူထောင်ရေးဝန်ဆောင်မှုအတွက်ကတော့ STARTDS START ကိုဆက်သွယ်ပါ Brisbane Cheyside World Wellness Group တွင် CALD အသံဝိုင်းများအတွက်အစီအစဉ်များစွာရှိပါれ Victoria Transculture Mental Health BTMH မှာလေ့ကျင့်သူများဝန်ဆောင်မှုနဲ့ရရဖွံ့ဖြိုးတိုးတက်ရေးပညာရေးသုံးစွဲသူနဲ့ပြုစုစောင့်ရှောက်ရေးဆိုင်ရာပူပေါင်းပါဝင်မှုအစီအစဉ်များပါဝင်တော်လဲတူးချင်းတွက်တော့ဓာတ်ရိုက်ဝန်ဆောင်မှုမရှိပါဘူး Queensland Transcultural Mental Health Center ၎င်းသည်ဒေသနရစိတ်ချမ်းမာရေးညှိနှိုင်းမှုများမှတစ်ဆင့်ပညာရှင်များထံဝင်ရောက်ခွင့်ကိုလည်းလှူဆောင်ပေးပါတယ် Northern Territory စိတ်ချမ်းမာရေးညွန်ပေါင်းဖွဲ့NTMHC သည် Northern Territory တဝမ်းရှိရရွာလူထုကစီမံခန့်ခွဲသောစိတ်ချမ်းမာရေးဝန်ဆောင်မှုများအတွက်အမြင့်ဆုံးလှူဆောင်ပေးတဲ့အဖွဲ့ဖြစ်ပါれ၎င်းကိုဆက်သွယ်နိုင်တဲ့ဖုန်းနံပါတ်ကတော့1800 682 288ဖြစ်ပါれ Western Australia Association for Services to Torture and Trauma Survivor မှာလွတ်မြောက်လာသောဒုက္ခသည်များအား၎င်းတို့ရဲ့ဘဝပြန်လည်တည်ဆောက်ရန်အတွက် Arabic, Mandarin, Cantonese, Hindi ဘာသာစကားများဖြင့်ဝန်ဆောင်မှုများအလုံးစုံကိုပံ့ပိုးပေးပါတယ်။ Tasmanian အစိုးရစိတ်ကျန်းမာရေးဝန်ဆောင်မှုများသည်အတွင်းလူနာဆောင်များနှင့်ရရွာအတွင်းအစိုးရဆေးကမ်းများမှဓာတ်ရိုက်သို့မဟုတ်ပင်မကျန်းမာရေးစောင့်ရှောက်မှုပေးသူများပုဂ္ဂလိကအထူးကူများနဲ့ GP များမှတဆင့်ပြင်းထန်သောစိတ်ကျန်းမာရေးအခြေအနေဖြင့်နေထိုင်သူများအားစောင့်ရှောက်မှုကိုပေးပါれ Australian Capital Territory ACT မှာခိုလုံပွေရှာဖွေသူများနဲ့ဒုက္ခသည်များနဲ့အတူအလုပ်လုပ်ရန်ပံ့ပိုးလှုပ်ရှားများကအကြံဉာဏ်ဝန်ဆောင်မှုများပံ့ပိုးပေးခြင်းဖြစ်ပါれ Companion House သည်ဩစတြေးလျတွင်လူများကို၎င်းတို့ဘဝပြန်လည်တည်ဆောက်ရန်ခက်ခဲသောဘဝအခြေအနေများကိုစီမံခန့်ခွဲရန်အတိတ်ကစိတ်ဓာတ်ရများရဲ့တည်ရမှုများကိုစီမံဆောင်ရွက်ပေးရန်ရည်ရွယ်ပြီးဖွင့်လှစ်ထားတာဖြစ်ပါသည်။ South Australia ရှိ Relationship Australia သည်တကူရေးပညာရေးနှင့်အသိုင်းအဝိုင်းဆွဲဆောင်မှု PACE ဝန်ဆောင်မှုသည်၎င်းတို့ရဲ့ visa အခြေအနေမိသို့ပင်ရှိစေကမူယဉ်ကျေးမှုပေါင်းစုံအတိုင်းဝိုင်းမှလူတူချင်းစီနဲ့မိသားစုများကိုဝန်ဆောင်မှုပေးရန်အာရုံစိုက်ထားတာဖြစ်ပါတယ်။သောရရှိမြခင် SPS သတင်းဌာနမှထုတ်လုပ်ထားတဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ